အဖမ်းခံရတဲ့ Frontier မြန်မာသတင်းဌာနရဲ့အမှုဆောင်အယ်ရီတာ American နိုင်ငံသား Danny Fenster ကိုအင်းစိန်အထူးတရားရုံးကနေအလုံနဲ့ထောင်ဒဏ်၁၇နှစ်ချမှတ်လိုက်တာအတွက် American အစိုးရကရှုတ်ချလိုက်တယ်လို့သူ့ကိုအ мян ပြန်ပြီးလွတ်ပေးဖို့ကုလသမဂ္ဂကရောနေစည်းမချသတင်းသမားများအဖွဲ့ RSF အဖွဲ့ကပါတောင်းဆိုလိုက်ပါတယ်အပြည့်အစုံကိုဆက်ပြီးတင်ပြပေးမှာပါအခုလို Frontier မြန်မာသတင်းဌာနအမှုဆောင် Editor ကိုကြီးလေးတဲ့ပြစ်ဒဏ်ချမှတ်တာကိုကြည့်ရင်စစ်တပ်အာဏာသိမ်းပြီးချိန်ကစလို့ဖိနှိပ်မှုတွေနဲ့ရင်ဆိုင်နေရတဲ့သတင်းတောက်တွေရဲ့ကြီးမားတဲ့အကျက်တဲကိုထင်ရစေတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Michel Bachelet ရဲ့ပြောကြားချက်ကိုကုလသမဂ္ဂအတွင်းမှုချုပ်ရုံးကတောက်ကြံနေသတင်းစာရှင်းလင်းပွဲမှာတင်ပြခဲ့ပါတယ
် On Myanmar the High Commissioner for Human Rights said that today's conviction and harsh sentencing of the journalist Danny Fenster by a military court following a closed door unfair
သတင်းသမား Danny Fenster ကိုစစ်တပ်ခုံရုံးမှာတရားမျှတမှုမရှိဘဲတကယ့်ဘက်မှုစစ်ဆေးပြီးကျင်းထန်တဲ့ပြစ်ဒဏ်ချမှတ်ခဲ့တာကိုကြည့်ရင်မြန်မာနိုင်ငံကသတင်းတောက်တွေဟာစစ်တပ်အာဏာသိမ်းခဲ့တဲ့စက်တရီတရက်နေ့ကစပြီးကြီးမားတဲ့အကျက်အတဲနဲ့ရင်ဆိုင်နေရတာကိုသိသာစေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကပြောကြောင်းအရင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရဖရန်ဟက်ကပြောပါတယ်စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးသတင်းတောက်တွေသတင်းဌာနတာဝန်ခံတွေထုတ်ဝေသူတွေအပါအဝင်အနည်းဆုံးသတင်းသမား126ယောက်အဖမ်းဆီးခံခဲ့ရတယ်လို့ဂုတိလည်း48ယောက်လောက်ဖမ်းခံရဆဲဖြစ်ပြီးဒီထဲက20ယောက်ဟာသူ့ရဲ့သတင်းသမားအလို့ကြောင့်ပြစ်ဒဏ်ချတာခံရတယ်လို့လည်းပြောပါတယ်သတင်းဌာန6ခုအတွက်လိုင်စင်ရုပ်သိမ်းတာခံခဲ့ရတယ်လို့ဒါစင်နဲ့ချီတဲ့သတင်းသမားတွေကလည်းဖန်ဝရန်အထုတ်ခံထားရတဲ့အတွက်ရှောင်ပုံးနေရတယ်လို့လည်းထောက်ပြပါဗျ။အခုလိုသတင်းတောက်တွေကိုဖန်ဆီးထောင်ချတာ၊အင်တာနက်ဖြတ်တောက်တာ၊အွန်လိုင်းနဲ့တခြားသတင်းအချက်အလက်ရယူနိုင်တာတွေကိုကန့်သတ်တာတွေလို့သတင်းသမားတွေနဲ့မီဒီယာတွေကိုတိုက်ခိုက်နေတဲ့အတွက်လွတ်လပ်ပွင့်လင်းပြီးမှန်ကန်တဲ့သတင်းအချက်အလက်ပေါ်မှီခိုးနေရတဲ့မြန်မာလူမှုအတိုင်းဝိုင်းအတွက်အခြေအနေပိုပြီးဆိုးစေတယ်လို့လည်းကုလမဟာမင်းကြီးကသတိပေးလိုက်ပါတယ်။စစ်တပ်ရဲ့လှုပ်ဆောင်မှုကိုကြည့်ရင်စစ်တပ်ဟာသူ့ကိုဘလောက်ဆန့်ကျင်မှုရှိနေလဲသူ့ရဲ့မြန်မာနိုင်ငံတလွားလူခွင့်ရေးချိုးဖောက်မှုတွေဘလို့ရှိနေလဲဆိုတာကိုသတင်းတင်ပြဖို့စူးစမ်းနေတဲ့သတင်းတောက်တွေကိုဖိနှိပ်ဖို့စူးစမ်းတာရှင်းရှင်းကြီးသိနိုင်တယ်လို့လည်းဝေဖန်လိုက်ပြီးစစ်တပ်အာဏာပိုင်တွေအနေနဲ့သတင်းလုတ်ကိုလုံနေတဲ့သတင်းသမားအားလုံးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့လဲကြီးညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ် Frontier မြန်မာသတင်းဌာနအယ်ဒီတာတဦးဖြစ်သူ Thomas King ကတော့Danny Fenster ကိုထောင်ဒဏ်17နှစ်ချမှတ်လိုက်တာကိုအထူးစိတ်ပျက်တယ်လို့ပြောပါတယ်
။ Everyone at Frontier is disappointed and frustrated at this decision. We just want to see Danny released as soon as possible so he can go home to his family.
ဒီဆုံးဖြတ်ချက်ပေါ် Frontier ကလည်းစိတ်ပျက်လက်ပြတ်ကြပါတယ်။ Danny သူ့မိသားစုစီပြန်နိုင်အောင်ပြည်နိုင်နေမှာအမြန်ဆုံးပြန်လွတ်တော်ကိုကျွန်တော်တို့မြင်ချင်ပါတယ်။ Danny ဟာအကြမ်းဖက်မှုတက်ချက်ရဲ့ဥပဒေနဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဥပဒေပုံမှန်တင်းနစ်လေးကာကြီးလို့နဲ့လည်းတရားစွဲခံထားပြီးအဲ့ဒီမှုတွေကိုတီးကြားစီစစ်ဆေးဖို့ရှိနေပါတယ
်။ Danny Fenster ဟာအဖမ်းခံရခြင်းကမြန်မာနောင်သတင်းဌာနမှာမဟုတ်ဘဲ Frontier မြန်မာမှာလုတ်ကင်နေပြီဆိုတာအခွန်နဲ့လူမှုဖူလုံရေးမှတ်တမ်းနဲ့သတင်းဌာနဝန်တန်းသူထပ်ဆိုချက်အပါအဝင်ခိုင်မာတဲ့အထောက်အထားတင်ပြခဲ့ပေမဲ့တရားရုံးကမျက်ကွယ်ပြုခဲ့တယ်လို့လည်း Editor Thomas King ကပြောပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမေလ24ရက်နေ့ကသူ့ကိုရန်ကုန်လေစိတ်မှာအာဏာပိုင်တွေကဖမ်းဆီးပြီးတမရော်ပြိုကွဲအောင်လှုပ်ဆောင်မှုရဇဇကြီးပုံမှာ95ကကြီးမရယာတင်ဆက်သွယ်မှုပုံမှာ68လူမှုကြီးကြပ်ရေးအဥပဒေပုံမှာ73တို့နဲ့တရားဆွဲထားတာဖြစ်ပါတယ်။အခုစုစုပေါင်းအလုံးနဲ့ထောင်နဲ့71နှစ်ဟာအမှု3ခုအတွက်ချမှတ်တာဖြစ်ပြီးပြစ်ဒဏ်တွေကအမြင့်ဆုံးပြစ်ဒဏ်တွေဖြစ်တယ်လို့တရားခံဘက်ကတင်ပြတဲ့တက်တွေတွေကိုတရားရုံးကထည့်သွင်းမစင်စားဘဲအမိန့်ချတာမတင်ပြောဘူးလို့သူ့ရဲ့ရှေ့နေဦးတန်းဆောင်က VOA ကိုပြောပါတယ်။သူလွတ်မြောက်ရေးအတွက်ဇက်တိုက်တောင်းဆိုနေတဲ့အမေရိကန်အစိုးရကလည်းအခုတောက်တန်နေပြစ်ဒဏ်ချမှတ်လိုက်ချိန်မှာတော့ဒါဟာအပြစ်မဲ့သူတဦးကိုမရေအားပြစ်ဒဏ်ချမှတ်တာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Netpress ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါအပြင်အခုလိုတရားစီရင်တာအတွက်အမေရိကန်အစိုးရကရှုတ်ချကြောင်းနဲ့ Danny Fenster ရဲ့အခြေအနေနဲ့ပတ်သက်ပြီးအနီးကစောင့်ကြည့်နေတယ်လို့သူ့ကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့ဆက်ဆောင်ရနေတယ်လို့လည်းပြောပါတယ်။RSF နေစည်းမချသတင်းသမားများအဖွဲ့ကလည်းတောက်ကြနေမှာပဲကြေညာချက်ထုတ်ပြန်ပြီးရပ်ပေါင်း190ကျော်အဖမ်းခံရတဲ့ Danny ကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။အခုလိုပြစ်ဒဏ်ဆင်းရဲတာအတွက် RSF ကအထူးအံ့ဩတုံ့လွှတ်ရကြောင်းနဲ့ဒါဟာမြန်မာစစ်ဘုတ်ချုပ်ကြီးတွေရဲ့သတင်းတောက်တွေနဲ့သတင်းလွတ်လပ်ခွင့်အတွက်လှုံ့ဆော်နေသူအားလုံးပေါ်ထားတဲ့သဘောထားပဲဖြစ်ကြောင်းပြောပါတယ်။ RSF ရဲ့2021ကမ္ဘာသတင်းလွတ်လပ်ခွင့်အညွှန်းကိန်းမှာ နိုင်ငံပေါင်း180ထဲမှာမြန်မာအတွက်သတင်းလွတ်လပ်ခွင့်ကိုအဆင့်140မှာထည့်သွင်းထားတာပါ။